မြန်မာနိုင်ငံမှာဆေးဥချိုရေးကောင်စီကအာဏာသိမ်းလိုက်ပြီးတဲ့နောက်တက်ကြွလှုပ်ရှားသူတွေ၊ကျောင်းသားလူငယ်တွေ၊ဆရာဝန်တွေနဲ့ပရိသတ်လုပ်နေသူတွေကိုဇက်တိုက်ဖမ်းဆီးမှုတွေလုပ်လာတာပါ။အေပီလ5ရက်နေ့မှာတော့ရန်ကုန်တိုင်းစမ်းကြောင်းမြို့နယ်ထဲကညောင်တုံးလန်းကဓမ္မရုံမှာပရိသတ်ဆေးခန်းဖွင့်လာတဲ့ဆရာဝန်တွေနဲ့ဆေးဆရာဆရာမတွေအပါအဝင်လူ6ဦးခန့်ကိုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်အင်အားအများအပြားနဲ့လာရောက်ဖမ်းဆီးသွားခဲ့ကြောင်းမျက်မြင်တွေ့ရှိသူစမ်းကြောင်းမြို့နယ်ကပြည်သူတို့ကပြောပြပါတယ်
။ညောင်တုံးလန်းဓမ္မရုံကဦးတုံးရဲ့ဆောက်ဝါဖြစ်တဲ့ညောင်တုံးလန်းဓမ္မရုံဒီအရေးကြီးကာလာလေးမှာသူတို့ကဒီဆေးခန်းလေးပွားလေးဖိတ်တယ်ဆိုတော့လေပရဟိတအနေနဲ့သူတို့ကအဲ့ဒီဆေးခန်းလေးဖွင့်ပေးတာဆရာဝန်ပါသွားတယ်အဲ့တော့ဟိုဟာသူပေါ့ကိုရောက်အဲ့ငါမိလည်းနာရီရဝင်ပြီးတော့သူကဆေးကလေးဆေးဟာလေးနဲ့ဆေးဆစ်စီကလေးရာလေးနောက်ပြီးတော့လမ်းမှာလေးဟိုစီစီစီစီတက်တယ်လေဟိုအဲ့ဒီဟာလေးနဲ့သူကအကုန်ပြီးသွားတယ်ပယ်သွားတယ်အဲ့ရကူအဲ့ဒီဆေးတွေလည်းသူတို့အကုန်ယူသွားတယ်ဓမ္မယုံကအခုသက်ဆံနေလဲအကုန်ယူသွားတယ်အဲ့မှာအကုန်ဖြတ်ပြီးသွားတယ်
ဖန်စီခံရသူတွေထဲမှာဆရာဝန်ဒေါက်တာအောင်ကျော်ဦးနဲ့ပရိသတ်ဆေးခန်းကိုလာကြတဲ့လူနာတွေကိုအကူအညီပေးနေသူတွေကိုလည်းဖန်စီခေါ်ဆောင်သွားတယ်လို့လဲဆိုပါတယ်ဒီဓမ္မယုံထဲကပရိသတ်လုပ်နေတဲ့ဆရာဝန်နဲ့ဆေးဆရာမတွေဟာဆန္ဒပြလှုပ်ရှားသူတွေကိုအားပေးမှုတွေလုပ်နေကြောင်းစီရီယံအကြမ်းမဖက်အာခံနဲ့လှုပ်ရှားမှုတွေနဲ့ပတ်သက်မှုတွေရှိနေတယ်ဆိုပြီးသတင်းပေးသူတွေရှိတဲ့အတွက်လာရောက်ဖမ်းဆီးခဲ့တာလို့လည်းဆိုပါတယ်။စံကြောင်မြို့နယ်ကလမ်းတွေကိုစစ်တပ်အင်အားရဲအင်အားတွေနဲ့မကြာခဏပိတ်ဆို့ပြီးရာနဲ့ချီရှိတဲ့တက်ကြွလှုပ်ရှားသူကျောင်းသားလူငယ်တွေကိုဖမ်းဆီးမှုတွေလည်းလုပ်ခဲ့တာပါ။မကြာသေးခင်ရက်ပိုင်းကပဲအသက်73နှစ်အရွယ်ကလေးငယ်တဦးဟာညမထွက်ရအမိန့်ထုတ်ပြန်ထားတဲ့အချိန်မှာအပြင်ထွက်တာကြောင့်စစ်သားတွေကပြင်းပြင်းထန်ထန်ရိုက်နှက်တာတွေရှိခဲ့တယ်လို့လည်းပြောပြပါတယ်။စံကြောင်မြို့နယ်ထဲကိုတက်ကြွလှုပ်ရှားသူတွေအများအားဖြင့်လာနေကြတဲ့အတွက်ကညဘက်တွေမှာတန်ဖုံးတိတဲ့အတွက်ကြောင့်ပါညဘက်တွေမှာတနက်တွေနဲ့ဖြစ်ပေါက်တာတွေရှိနေပြီးစံကြောင်လူတို့ဟာတနက်တန်တွေကြောင့်စိုးရိမ်ထိတ်လန့်စွာနေထိုင်နေရတယ်လို့လည်းပြောပြကြပါတယ်ရှင်။